မ္ဘာနိုင်ငံတွင်းကိုဗစ် -19 ရောဂါကူးစက်ပြန့်နှံ့မှုကိုတိုက်ဖျက်ရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ၄သန်းထပ်ဆောင်ပေးမယ်အကြောင်းရုပ်မြင့်မှာရှိတဲ့အမေရိကန်တိုင်ဝမ်ကဇွန်လ၁၉ရက်နေ့မှာကြေညာလိုက်ပါတယ်။အခုပေးရတဲ့ဒေါ်လာ၄သန်းနဲ့ပါဆိုရင် February 1ကစလို့မြန်မာနိုင်ငံရဲ့ကိုဗစ် -19 တိုက်ဖျက်ရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ပြည်ထောင်စုရဲ့အထောက်အပံ့ကစုစုပေါင်းဒေါ်လာ၃သန်းခွဲရှိသွားပြီဖြစ်ပါတယ်။ဒီထပ်ဆောင်ကူညီကို USAID အမေရိကန်နိုင်ငံကဖွံ့ဖြိုးရေး Agency ရဲ့ကျမရေးဆောင်ရှောက်မှုလလန်းပြီးရပုံငွေအစီအစဉ်ကတစဉ်မြမပြည်သူတွေကိုပေးရသွားမှာဖြစ်ကြောင်းအမေရိကန်တိုင်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြမနိုင်ငံရဲ့ COVID-19 တုံ့ပြန်တိုက်ခိုက်ရေးအတွက်ပေးရတဲ့အမေရိကန်နိုင်ငံရဲ့အကူအညီဒေါ်လာ3.5သန်းဟာနိုင်ငံတော်ဝန်ကျမရေးကဏ္ဍအတွက်ကျွန်တော်တို့ရဲ့ရည်ရွယ်ပူးပေါင်းဆောင်ရွက်မှုကိုအပြည့်ပေးတာဖြစ်ပါတယ်။အခုကူဒီဟာလွန်ခဲ့တဲ့အတိတ်20အတွင်းကျမရေးကဏ္ဍအတွက်ပေးရခဲ့တဲ့ဒေါ်လာ186သန်းအပါအဝင်မြန်မာနိုင်ငံအတွက်ကလရှိချာကူညီပေးရမှုစုစုပေါင်းအမေရိကန်ဒေါ်လာ 1.3 ဘီလီယံအပြင်နောက်ထပ်ပေးရတာလည်းဖြစ်ပါတယ်လို့အမေရိကန်တန်ယုံယာယီတာဝန်ကဂျော့ဂျ်စစ်ဘရီကပြောပါတယ်ခင်ဗျ။